Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်စက်တင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညနေဘက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများတစ်ဆင့်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်အောင်စုတရားစီရင်ဖြစ် Supreme Court ရဲ့တရားစီရင် Brett Kavanaugh အတိပြုခန့်အရေးထက်လွတ်တော်မှာစတင်ကြားနာနေပါပြီ။ဗီတာတင်တော့နှစ်ယောက်ကို1950ပြည်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်သုတေသမ Mike Pence တိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညီပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းစာရီထဲမှာတော့မြန်မာရေးနဲ့ပတ်သက်လို့ဩဂုတ်လကလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးပြီးတဲ့နောက်စက်တင်ဘာလမှာအမေရိကန်ပြည်အောင်စုအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလဲမြန်မာရေးနဲ့ပတ်သက်ပြီးရေးယူဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Nikki Haley ကသတင်းထုတ်တွေကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
When it comes to Burma, you know, it's one that really, if you talk to any Security Council member, it is extremely concerning.
Now, by my guess, we're not seeing a man. ဒီတွင်နဲ့တူမွန်ပြည်သက်ပါတီ UNFC မှနှုတ်ထွက်ဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ့်အကြောင်းအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုခံတရားသူကြီး Brett Kavanaugh ကိုအတည်ပြုရေးအထက်လွှတ်တော်ကြားနာပွဲကိုကန့်ကွက်ဆန္ဒပြကြတဲ့အကြောင်းစရဲသတင်းလွှာရီကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ပုဒ်ထုနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုပြထားတဲ့တရားသူကြီး Brett Kavanaugh ဟာအတည်ပြုခန့်အရေးမနေ့တုန်းကအထက်လွှတ်တော်တရားရေးကော်မတီကျန်းနာပွဲမှာမိခွန်းနေနဲ့ရင်ဆိုင်ရပါတယ်။ Kavanaugh ကတော့တရားသူကြီးတွေကဥပဒေကိုအတိတ်ပဲဖွင့်ဆိုရမယ်တာဝန်သာရှိပြီးဥပဒေပြုဖို့မဟုတ်တဲ့အကြောင်းသူ့ယုံကြည်ချက်ကိုပြောဆိုခဲ့တာပါ။နိုင်ငံတော်တရားရုံးချုပ်တရားသူကြီး၉ဦးနဲ့လက်လက်နေတဲ့နေရာမှာအစားထိုးဖို့သမ္မတ Donald Trump ကဆိုပြခဲ့ပြီးတဲ့နောက်အတည်ပြုခန့်အရေးတော်တော်မှာကျန်းနာမှုအစီအစဉ်တွေရဲ့အစဖြစ်မနေ့ကအဖွဲ့မင်ကွန်ပြောမှာတရားသူကြီး Kavanaugh ကသူ့ရဲ့ဥပဒေမြင်တွေကိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။လွတ်တော်အမတ်တွေကတော့ဒရေးစားဖြတ်ချရေးအစိုးရရဲ့လုတ်ပိုင်ခွင့်အာဏာဘာသာရေးယုံကြည်မှုနဲ့လိင်လူဆုံးမဲ့သူတွေရဲ့စရာတွေလိုအငင်းပွားစရာကိစ္စတွေနဲ့ပတ်သက်ပြီးတရားသူကြီးရဲ့သဘောထားကိုမေးခွန်းထုတ်ကြမှာပါ။အတည်ပြုခန့်အရေးကျန်းနာပွဲတွေစတင်တဲ့နေ့မှာပဲအတိုက်ခံဒီမိုကရက်တွေကအစီအစဉ်ကိုဆိုင်းငံ့မှုတောင်းဆိုမှုတွေနဲ့ဆန္ဒပြသူတွေရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံရပါတယ်။တရားသူကြီးကမ်ဘန်နော့ကတော့တရားရုံးချုပ်ကနိုင်ငံရေးပါတီဆက်ရှိရဲ့ဖော်စီတစ်ခုမဖြစ်တင်ကြောင်းနဲ့တရားသူကြီးကောင်တူးဟာသမာသမတ်ရှိဖို့မူဝါဒတစ်ခုအတွက်ဗမလိုက်ဖို့လိုအပ်တဲ့အကြောင်းလဲပြောဆိုသွားခဲ့တာပါဆယ်နှစ်ကြာပြည်အောင်စုတရားသူကြီးဖြစ်တာဝန်ယူစင်မှာအမှုပေါင်း300ရောကိုစီရင်ဆုံးဖြတ်မှုရဲ့အတွေ့အကြုံရှိခဲ့ကြောင်းလဲပြောဆိုခဲ့ပါတယ်အလွှာပေါင်းစုံကလူတွေနဲ့ပတ်သက်လို့စီရင်ဆုံးဖြတ်ရမှာတရားဝင်ရဲ့မျက်နှာကိုသာကြည့်ခဲ့တဲ့အကြောင်းလဲတရားသူကြီးကဗန်နော့ကကြားနာပွဲအတွင်းလွှတ်တော်အမှတ်တွေကိုပြောဆိုခဲ့ပါတယ်
ရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့ကိုပြေးခဲ့တဲ့မတ်လထဲမှာတော့အစိတ်ခတ်တတ်ဖို့ကြံစီရမှာပါဝင်သူဖြစ်ရုရှားနိုင်ငံသားနှစ်ယောက်ကိုဗြိတိရှ်အစိုးရရှင်တွေကတရားစွဲဆိုလိုက်ပါတယ်။ပရီတန်နိုင်ငံတောင်ပိုင်းဆယ်စ်ပူရီမြို့ကကုန်းလိုက်တစ်ခုအပြင်ဘက်ခုံနေရတစ်ခုပေါ်မှာအစိတ်တင်ပြီးတော့မင်းမျောနေခဲ့တဲ့ဆာဂေးဂရပါနဲ့တမိဖြစ်သူယူလီယာတို့ကိုတော့ဆေးရုံတင်ကူတာပေးခဲ့ရတာပါ။သူတို့နှစ်ဦးဟာဆိုဗီယက်ယူနီယံခေတ်ကထုတ်လုပ်တဲ့အာယုံကျော်ကိုထိကိစေတဲ့နိုဗီချုပ်အစိတ်တင်ကြတာဖြစ်ကြောင်းလဲဗြိတိရှ်စုံစမ်းစစ်ဆေးသူတွေကပြောဆိုထားပါတယ်။ရုရှားနိုင်ငံသားတွေဖြစ်ကြတဲ့အလက်ဇန်ဒရာပက်တော့နဲ့ရူစလန်ဘော်ရှီရော့တို့ဟာရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အပြင်အစိတ်တင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးတို့ကိုတပ်ဖြတ်ဖို့ကြံစီမှုတာတုလက်နဲ့အုံပြုမှုတားမြစ်တဲ့ဥပဒေကိုချိုးဖောက်မှုတို့အတွက်အရေးယူဖို့လုံလောက်တဲ့တက်တဲ့အထောက်အထားတွေရှိတာကြောင့်လဲပြတိန်အစိုးရရှိနေယုံညွန့်ကြားရေးမှုဆူဟမ်မင်းစ်ကပြောဆိုခဲ့တာပါရုရှားနိုင်ငံရဲ့ဥပဒေအရအပြစ်ကျူးလွန်ကြောင်းဆွဆွဲခံရသူနိုင်ငံသားတွေကိုလွှဲပြောင်းပေးဖို့ခွင့်မပြုတဲ့အတွက်လွှဲပြောင်းပေးဖို့တောင်းဆိုမှာမဟုတ်ကြောင်းလည်းပြောပါရယ်။ဒါပေမဲ့လည်းဥရောပနိုင်ငံတစ်ခုခုကိုတွားရောက်တဲ့အခါဖမ်းဆီးနိုင်ဖို့ဖမ်းရမ်းထုတ်ထားတယ်လို့လည်းဆိုပါရယ်။တရားစွဲဆိုခံခဲ့ရတဲ့ရုရှားနိုင်ငံသားနှစ်ယောက်ဟာအသက်40ဝန်းကျင်အရွယ်ရရှိပြီးရုရှားထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အစိတ်မသင့်ခင်နှစ်ရက်အလုံးမှာပဲမော်စကိုကနေလန်ဒန်ကိုရောက်လာခဲ့ကြတာဖြစ်ကြောင်းလည်းဗြိတိရှ်ရဲတပ်ဖွဲ့ကပြောပါရယ်။ထောက်လှမ်းရေးဟောင်းနဲ့တမိဖြစ်သူတို့အစိတ်သိမိနိုင်ပိုင်းတွင်မှာပဲသူတို့နှစ်ယောက်စလုံးနိုင်ငံကနေပြန်လည်ထွက်ခွာသွားကြကြတာပါ။စုံစမ်းစစ်ဆေးမှုတွေစတင်ခြင်းကလေးကပြည်နိုင်ငံကတိုက်ခတ်မှုအတွေ့ရုရှားကိုဆွဆွဲထားပေမဲ့ရုရှားကတော့ပတ်သက်မှုမရှိကြောင်းထပ်တလဲညှဉ်းဆန်းထားပါတယ်
။အမေရိကန်ပြည်သူမှလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့နှစ်လလောက်တာလိုတော့တဲ့အချိန်မှာပဲ ဆိုင်ဘာလုံခြုံရေးနဲ့ပတ်သက်လို့အင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်တဲ့ Twitter နဲ့ Facebook အမှုဆောင်ရရှိရေးဒီနေ့လွှတ်တော်မှာမင်းမြန်ခံမှာဖြစ်ပါတယ်။ရုရှားရဲ့အင်တာနက်ဖောက်ထွင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အပြင်းထန်မေးခွန်းထုတ်ခိုင်းရမယ်လို့မျှော်လင့်ထားတဲ့ထက်လွှတ်တော်ထောက်လိုင်းကော်မတီရှင်းပေါက်ကျမ်းစာပွဲအတွင်းမှာတော့ Twitter အမှုဆောင်ရရှိချုပ် Jeff Dawson နဲ့ Facebook က Sherry Sandberg တို့ထွက်ဆိုကြမှာပါ။ကော်မတီဝင်ဒီမိုကရက်ထက်လွှတ်တော်မှ Mark Warner ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာကြုံခဲ့ရတဲ့ဆိုင်ဘာတိုက်ခိုက်မှုတွေဟာဒီချိန်တခါကြုံရတဲ့ဖြစ်ရမဟုတ်ကြောင်းအခုကျမ်းစာပွဲကနေသတိပြုရည်ရထားတဲ့အကြောင်း Washington Post သတင်းစာကိုပြောဆိုပြပါတယ်။မြန်မာနိုင်ငံသတင်းပတ်တွေအတွင်းအမေရိကန်ကသုတေသနအဖွဲ့အစည်းတချို့နဲ့ထက်လွှတ်တော် website တွေကိုဖောက်ထွင်းတိုက်ခိုက်ဖို့ရုရှားကကြိုးပမ်းမှု6ခုကိုတားဆီးနိုင်ခဲ့ကြောင်းလည်း Microsoft Company ကပြောဆိုထားတာပါ။မင်းဆို CEO လှုပ်ရှားမှုတွေကိုကြောင်းဝင်စုပတ်ဖို့ကြိုးပမ်းမှုတွေကိုဖော်ထုတ်နိုင်ခဲ့ပြီးလူမှုကွန်ရက်တွေကတစဉ်အမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ Iran နဲ့ Russia တို့ကလာတဲ့အကောင့်အထူး652ခုကိုဖယ်ရှားခဲ့ကြောင်းလည်း Facebook နဲ့လူမျိုးရေးကုမ္ပဏီတစ်ခုဖြစ်တဲ့ FireEye တို့ကပြောဆိုထားကြပါတယ်။
ပါကစ္စတန်ရွေးကောက်ခံအစိုးရတေကောင်းဆောင်တွေနဲ့အဆင်မြင့်ဆွေးနွေးမှုတွေလုပ်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြို့တော်အစ္စလာမာဘတ်ကိုဒီကနေ့ရောက်ရှိပါတယ်။ပြီးခဲ့တဲ့နေ့မှာအဆိုးဆုံးအခြေအနေကိုရောက်ခဲ့တဲ့အမေရိကန်ပါကစ္စတန်နှစ်နိုင်ငံကြားဆက်ဆံရေးတွေပြန်ကောင်းလာဖို့အခုလိုလာရောက်တာပါ။နှစ်နိုင်ငံအတူရှစ်ဆက်ရမယ့်လမ်းကြောင်းကိုရှာဖွေဖို့ကိစ္စရပ်တွေအပြင်မတိုးတာမဆုတ်တာဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးတွေပြည်လဲသွားအောင်ခုလိုတွေ့ရောက်တာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပါကစ္စတန်ကိုအတော်လှင်မော်မှသတင်းထောက်တွေကိုမနေ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ဝန်ကြီးပေါ်ပြောနဲ့အတူစစ်ဖက်ထိတ်တန့်အရာရှိဗိုလ်ချုပ်ကြီးဂျိုးဆပ်ဒန်ဖော်လန်လိုက်ပါလာပါတယ်။တဟာအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့မဟာမိတ်ပါကစ္စတန်နဲ့ပူးပေါင်းပြီးတော့အမေရိကန်နိုင်ငံဘက်ကအကြမ်းဖက်မှုတန်ဖြန်းတိုက်ဖျက်ရေးလှုပ်ဆောင်နေတာကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။အမေရိကန်စစ်မြေတာဝန်ရှိသူတွေနဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမမုဒ်GST ဦးဆောင်တဲ့အဖွဲ့လိုဆွေးနွေးကြမှာပါပြီးခဲ့တဲ့သတင်းသုံးပတ်လောက်ကမှကျန်းသစ္စာချိန်ဆခဲ့တဲ့ပါကစ္စတန်ဝန်ကြီးချုပ်တီအီမရာခန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဦးမာဂျာဗက်ဘာဂျဝါနဲ့လည်းအမေရိကန်ကိုယ်စားလှယ်တို့တီးခြားတွေ့ဆုံဖို့စီစဉ်ထားတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းထိုမီတာ70 kHz 10683ညဖိုင်းထိုမီတာ79 kHz 15565နဲ့ဖိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်9နှစ်စီပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့အမေရိကန်ဒုသမ္မတမိုက်ပန်ဆာတိုက်တွန်းလိုက်ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်ဒဏ်ပြစ်ပေးရမယ့်သူတွေမဟုတ်ပဲလူခွေရေးချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုပေါ်ထုတ်ဖို့ကြိုးစားခဲ့သူတွေဖြစ်ဂုဏ်ပြုထိုက်သူတွေဖြစ်တဲ့အကြောင်းအမေရိကန်ဒုသမ္မတကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုလိုက်တာပါ။ပါတိုင်းနဲ့တရင်လလခွင့်နေရာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လူအကြောင်းပြောဆိုသွားခဲ့တယ်လို့ဒင်းနောက်နှစ်ယောက်ကိုထောင်ဒဏ်အပြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းဒုသမ္မတကပြောဆိုခဲ့ပါတယ်။နိုင်ငံတော်လေးဝဲအူရီချိုးဖောက်မှုနဲ့အပြစ်ရှိရဲဆိုပြီးရန်ကုန်မြို့ပိုင်းကတရားရုံးကဒင်းနောက်နှစ်ယောက်ကိုဒင်းနာနီကထောင်ဒဏ်ဆင်ရင်လိုက်တဲ့အပေါ်ဖြစ်တင်ဝေဖန်နေတဲ့အမေရိကန်ဆိုတာတောင်းရှိသူတွေထဲမှာဒုသမ္မတပန်ဆာအဆင့်မြင့်ဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ရိုက်တာဒင်းနောက်တွေထောင်ဒဏ်ပြစ်ပေးခံရတဲ့အပေါ်အမေရိကန်တောင်းရှိသူတွေရဲ့ဝေဖန်တဲ့ဆက်လက်ထွက်ပေါ်နေရမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကလည်းဒင်းနောက်နှစ်ယောက်ဟာအမှန်တရားကိုဖော်ထုတ်တဲ့အတွက်ထောင်ချခံရတာဖြစ်တဲ့အကြောင်းမနေ့လုံးကပဲပြောဆိုခဲ့တာပါ။အမေရိကန်ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အကြီးအကဲ Mark Green ကလည်းသတင်းသမားတွေကိုထောင်ဒဏ်ပြစ်ပေးလိုက်တာမြန်မာနိုင်ငံဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးရေးမှာနောက်ပြန်ဆုတ်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြောဆိုခဲ့ပါတယ်။ Reuters သတင်းတောက်တွေကိုထောင်ဒဏ်ပြစ်ပေးလိုက်တဲ့အတွက်ဒေနလက်ခွန်းနဲ့လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေတမကကုလသမဂ္ဂအပါအဝင်နိုင်ငံတကာသံဝန်ကလည်းစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြရမှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်တဲ့အကြောင်းနဲ့ပြန်လည်သုံးသပ်ဖို့လည်းတိုက်တွန်းထားပါတယ်။
တောင်ကိုရီးယားကိုယ်စားလှယ်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဒီကနေ့တွေ့ဆုံခဲ့ကြပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုရန်ရေးထားတဲ့စာကိုပေးအပ်ခဲ့တယ်လို့တောင်ကိုရီးယားသမ္မတရုံးကပြောပါတယ်။တောင်မြောက်ကိုရီးယားကောင်ဆောင်တွေတိလနောက်ပိုင်းမှာထိပ်တည်တွေ့ဆုံမဲ့အစီအစဉ်တွေအပြည့်အစုံဆောင်ရွက်နိုင်ဖို့အတွက်သမ္မတမွန်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးချောင်ဝီယွမ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်မြို့ကိုဒီကနေ့အစောပိုင်းမှာရောက်ရှိခဲ့ကြတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တိလနောက်ပိုင်းမှာတတိယအကြိမ်မြောက်တွေ့ဆုံမဲ့ကျင်းပဖို့အစီအစဉ်ထားတာပါ။အရင်ထိပ်တည်တွေ့ဆုံမှု တွေကိုနှစ်နိုင်ငံနဲ့ဆက်ဆင်မဲ့ဆုံးပမ်မွန်ဂျွန်ကျေးရွာမှာကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလို့ရတွေတက်နေတဲ့အပေါ်အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေဖြစ်ပေါ်နေချိန်မှာပဲတောင်မြောက်ကိုရီးယားကောင်းဆောင်တွေရဲ့ထိပ်တီးတွေ့ဆုံပွဲဖြစ်လာတာပါ။ပြီးခဲ့တဲ့ဧပြီလကစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်တီးတွေ့ဆုံစဉ်ကမြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးလှုံ့ဆော်မှုသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အနုမျိုးကင်းစင်ရေးလို့ရတွေတက်နေတဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့မြောက်ကိုရီးယားခီစင်ကိုလည်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လမှာဖျက်သိမ်းခဲ့ပါတယ်။
ဂျပန်နိုင်ငံမှာဂျေဗီတန်ဘုံမွန်လင်းကြောင့်လူ12ဦးထပ်မံနေသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရတဲ့အကြောင်းအာဏာပိုင်ကပြောဆိုလိုက်ပါတယ်။မွန်လင်းကြောင့်ကုန်းကြောင့်လေကြောင့်အသွားလာတွေလည်းပြတ်တောက်မှုတွေကျင်းပသလိုအထက်ကလေဆိပ်တွေမှာလည်းထောင်ချီရခီးသွားတွေတောင်းတနေကြတာပါ။ဥစားကပင်လယ်ော်ကလူလုံကျုံးမှမှတိစောက်ထားတဲ့ကန်ဆိုင်ပြည်ပြည်ဆိုင်ရာလေဆိပ်မှာညဘက်တောင်းတနေတဲ့ခီးတဲ့3000လောက်ကိုလည်းတင်းမောတွေနဲ့ပေးလို့ရပြောရှိပေးခဲ့ရပါတယ်။လင်းကွင်းနဲ့ကျွမ်းမာယူကိုဆက်သွယ်ထားတဲ့တံတားကိုတော့တန်ချိန်2500လောက်ရှိတဲ့ကုန်တင်သင်းမောတစ်စင်းဝင်တိုက်မိရကပျက်စီးသွားတာကြောင့်တတလောသုံးလို့မရပဲဖြစ်နေတာပါ။လေဆိပ်ကိုဘယ်ချိန်ပြန်ဖွင့်နိုင်မလဲဆိုတော့လေတောင်းရှိသူတွေမပြောနိုင်ပဲဖြစ်နေပါတယ်။ပိတ်ထားလိုက်ရတဲ့လေဆိပ်ဟာနှစ်စဉ်ခီးသွားပေါင်းတန်းနဲ့ချီသုံးပြနေသလိုကွန်ပျူတာ chips တွေ electronic ပစ္စည်းတွေလိုကွန်ပျူစီတွေလေကြောင်းကတစ်စင်ကဘာတဝန်းတင်ပို့ရမှာအထက်ကအသုံးပြနေတဲ့အချက်ချနေရာတစ်ခုလည်းဖြစ်ပါတယ်။တနားကြီးလေတိုင်နှုန်းကီလိုမီတာ1600နဲ့မနေ့တုန်းက8ခုကျွန်းကိုဝင်ရောက်လာတဲ့မွန်လင်းဟာမိုးတက်လေပြင်းကျစဉ်တနားကြီး215ကီလိုမီတာထိရှိခဲ့ပြီး1993ခုနှစ်ကစလို့ဂျပန်မှာအင်အားအပြင်းဆုံးမွန်လင်းတစ်ခုလည်းဖြစ်ခဲ့ပါတယ်။မွန်လင်းကြောင့်အင်အားစု၄သိန်းတက်ပနေရလဲလက်စစ်မီတွေပြတ်တောက်နေကြတာပါ။အစိုးရရဲ့အရေးပေါ်အကူအညီပေးရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုဖို့ဝန်ကြီးချုပ်ရှေ့ဆိုဟာဘေးမွန်လင်းတန်တဲ့ကျူရှူးရှင်းကိုတွားမဲ့အစီအစဉ်ကိုလည်းလက်တလောမှာဖျက်သိမ်းထားရပါတယ်။
အမေရိကန်ပြည်ထောင်စုမှာတိုက်ခတ်နေတဲ့အပူပိုင်းမုံတိုင်းကော်ဒွန်ဟာညရင်ချင်းကုန်းနေမိုင်းကိုဝင်လာပါတယ်။အလဘားမားနဲ့မစ္စဆပီပြည်နယ်တို့ကြားနယ်စပ်ကိုဝင်ရောက်လာတာဖြစ်ပြီးလေပြင်းတွေနဲ့အတူဖလော်ရီဒါမြောက်ပိုင်းပင်လယ်ကွေ့ဒေသကိုဆက်ပြီးတော့ဝင်ရောက်လာတာပါ။ဖလော်ရီဒါပြည်နယ်ကဝက်စ်ပန်ဆာကိုလာမြို့မှာတော့တစ်ပင်ပီလိုကလေးငယ်တယောက်သေဆုံးကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကုန်းနေမိုင်းကိုပို့ပြီးဝင်ရောက်လာတဲ့အများပို့ထိုးနေလောက်ကြရင်တော့မုံတိုင်းအာရော့သွားမှာဖြစ်ပေမဲ့မိုးကြီးလေထန်မှုတွေဆက်ပြီးဖြစ်နိုင်ပါသေးတယ်။အမေရိကန်ကမ်းရိုးတန်းဒေသတွေဖြစ်တဲ့လူးဝီဇီယားနာမစ္စဆပီနဲ့အယ်လ်ဘားမားပြည်နယ်တွေကလည်းဟာရီကိန်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဒီဒီမကုံမုံတိုင်းလွန်ချိန်ထိမုံတိုင်းအရှင်ကျောင်းမိုးရေချိန်၄လက်မကနဲ့၈လက်မလောက်ထိရွာသွန်းနိုင်တဲ့အကြောင်းအမျိုးသားမုံတိုင်းစင်တာကပြောဆိုထားပါတယ
်။ပေါ်တဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုကျမတို့လွှင့်နေတဲ့ Radio Dial အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြမရေးနဲ့ပတ်သက်လို့ဩဂုတ်လကလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးတဲ့နောက်စက်တမ်ဘာလမှာအမေရိကန်ပြည်အောင်စုအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလေမြမအရေးကိုစိုးရိမ်မခင်ရှိနေစေဖြစ်တဲ့အတွက်အရေးယူဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟယ်လီကသတင်းတောက်တွေကိုအင်္ဂါနေ့မှပြောကြားလိုက်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်။
အခုလကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလဲကျဥက္ကဋ္ဌအဖြစ်ဗြိတိန်ကတာဝန်ယူခဲ့စဉ်ကမြမအရေးကိုတကားဖွင့်ဆွေးနွေးခဲ့ပြီးတဲ့နောက်စက်တင်ဘာလမှာအမေရိကန်ပြည်ထောင်စုကအလဲကျဥက္ကဋ္ဌတာဝန်ယူတဲ့အခါမှာလဲလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအကြားမြမအရေးကိုအထူးစိတ်ဝင်စားမှုရှိနေတာကြောင့်ဆက်လက်ဆွေးနွေးတော့ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကအင်္ဂါနေ့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။
When it comes to Burma, you know, it's one that really if you talk to any Security Council member,It is extremely concerning.
လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတိုင်းနဲ့မြန်မာနိုင်ငံအကြောင်းပြောတဲ့အခါတိုင်းအားလုံးကအထူးစိုးရိမ်ကြတာကိုတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့ဆိုင်တဲ့ကိစ္စရက်တွေမှာဆိုရင်ကျမတို့အချင်းချင်းကြားဆွေးနွေးကြတယ်။ပြီးတော့တက်ဆိုင်ရာအစိုးရကိုကျမတို့စကားပြောတယ်။ပြီးတော့ရှေ့လုံဆရာရှိတာတွေကိုဆက်လုပ်ကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတော့အစိုးရကိုယ်တိုင်ကပြဿနာရှိတယ်ဆိုတာကိုငြင်းဆိုနေတုန်းဖြစ်ပါတယ်။စစ်တပ်ကလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတာဝန်ခံဖို့တာဝန်ယူဖို့ငြင်းဆန်နေတုန်းဖြစ်ပါတယ်။ဒါကြောင့်ကျမတို့ကမြန်မာနိုင်ငံဟာအရေးတကြီးကင်တွယ်ရမယ့်ပြဿနာရှိတဲ့နိုင်ငံလို့သတ်မှတ်ထားဆဲဖြစ်ပါတယ်။ဒီအခြေအနေမှာပဲမြန်မာနိုင်ငံတွင်းမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းကြတဲ့သတင်းတောက်နှစ်ယောက်ဟာလည်းမနေ့ကပဲထောင်ဒဏ်9နှစ်စီအပြစ်ပေးခံခဲ့ကြရပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီအနေနဲ့ပိုပြီးကြေကြေလောင်လောင်ပြောဆိုရမှာပါ။အခြေခံအထင်တော်အမှန်တရားကိုထုတ်ဖော်ပြောဆိုကြလို့သူတို့နှစ်ဦးထောင်ချခံခဲ့ရတာဖြစ်ပါတယ
်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ဖို့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကြားပြအစီရင်ခံစာနဲ့အမေရိကန်နိုင်ငံသားရေးဌာနကရိုဟင်ဂျာပြည်ပခန့်စုံစမ်းရေးကော်မရှင်တို့ကထုတ်ပြန်တဲ့အစီရင်ခံစာဟာတူညီပြီးဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးဝါးကြောင့်လဲတာမတ်ဂျီနီကီဟီလီကပြောပါတယ
် The US report does mirror the UN report quite a bit and both are horrible and both have
American ရဲ့အစီရင်ခံစာနဲ့ကုလသမဂ္ဂရဲ့အစီရင်ခံစာဟာတူပါတယ်အဲ့ဒီအစီရင်ခံစာနှစ်ခုစလုံးဟာအင်မတန်ဆိုးရွားပြီးအစီရင်ခံစာထဲမှာတင်ပြထားတဲ့အထောက်အထားတွေဟာလည်းလူတွေကိုစိတ်ထိခိုက်စေတဲ့အချက်လက်တွေပါဝင်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့် American ပြည်ထောင်စုတစ်ခုတည်းတင်မဟုတ်ပဲလူကြိုရေးကောင်စီတစ်ခုလုံးကမြန်မာနိုင်ငံရဲ့အခြေအနေတွေကိုမီးမောင်းထိုးတင်ပြကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာအင်မတန်ဆိုးရွားနေတဲ့အဲ့ဒီလိုဆိုးရွားတဲ့အခြေအနေတွေဖြစ်ပေါ်ခဲ့တဲ့ဆိုတာကိုမြန်မာအစိုးရနဲ့စစ်တပ်တို့ကလက်ခံပြီးအတိအမှန်မပြုမချင်းပြည်လည်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်လက်ခံလာအောင်လှုပ်ဆောင်သွားမှာပ
ါမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေအမေရိကန်ကထပ်မံချမှတ်မဲ့အလားအလာနဲ့ကုလသမဂ္ဂလူညုံရေးကောင်စီရဲ့အရေးယူမှုလှုပ်ဆောင်မဲ့အလားအလာတွေကိုအလဲကျဥက္ကဋ္ဌဖြစ်တဲ့သာမကြီးရဲ့သဘောထားကိုမေးတာမှာတော့
When it comes to your question on sanctions, the US, you know, obviously the report needs to come out first and then we'll see what actions happen after the fact.
American ပြည်ထောင်စုအနေနဲ့ဘလို့ပိတ်ဆို့အရေးယူမှုတွေချမှတ်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အစီရင်ခံစာထွက်လာတဲ့အထိစောင့်ကြည့်ရအောင်မှဖြစ်ပါတယ်။ပြီးတော့မှဘလို့လှုပ်ဆောင်မဲဆိုတာကိုဆုံးဖြတ်ရမှာပါ။လုံခြုံရေးကောင်စီတွင်းမှဆိုရင်လေမြမအရေးကိုလူတိုင်းကစိတ်ဝင်စားပြီးဆွေးနွေးလို့စိတ်ရှိနေတာကြောင့်ရှေ့ဆက်ဘာလုပ်ကြမလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဌာနရဲ့အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ1024ဦးတို့ကိုအတွေ့အကြုံရှိတဲ့နိုင်ငံတကာလူ့ခွင့်ရေးစုံစမ်းရေးမှုတွေကတွေ့ဆုံမေးမြန်းခဲ့တာပါ။ဒီအစီရင်ခံစာကိုနိုင်ငံရဲ့ဌာနကတုံ့တက်နေစေရှိပြီးမကြခင်ထုတ်ပြန်မှုရှိတဲ့အကြောင်းနိုင်ငံရေးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းပြောပါတယ်စက်တင်ဘာလ12ရက်နေ့မှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံအစီရင်ခံစာကိုအထွေထွေညီလာခံမှတင်သွင်းမှုရှိပါတယ်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆက်လက်ညှဉ်းဆန်းနေဆဲဖြစ်တဲ့အပြင်မကြသေးခင်ကကျင်းပတဲ့လူညိုရေးကောင်စီဆွေးနွေးပွဲအတွင်းမှာလည်းကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးကရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တာတွေကိုညှင်းဆိုခဲ့တာကြောင့်ဒီကိစ္စဟာပျောက်ကွယ်သွားမှာမဟုတ်ပဲလူညိုရေးကောင်စီမှာဆက်လက်ဆွေးနွေးမှာဖြစ်တယ်လို့တာမတ်ကြီးဟီလီကပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံပေါ်အရေးယူရေးကိစ္စနဲ့ပတ်သက်လို့တော့အပြောနဲ့တည်းမဟုတ်ပဲလူညိုရေးကောင်စီအနေနဲ့လက်တွေ့ကြတဲ့ဆုံးဖြတ်ချက်မျိုးချရလိမ့်မယ်လို့လည်းတာမတ်ကြီးနီကီဟီလီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းနိုင်ပါရှင်။အခုဆက်ပြီးမွန်ပြည်သက်ပါတီ UNFC ကနှုတ်ထွက်ဆက်ဆက်အဖွဲ့အစည်းဖြစ်ပေပါဝင်သွားမယ်အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ထွက်ပြီးဆက်ဆက်အဖွဲ့အစည်းဖြစ်တာပါဝင်သွားမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါရယ်။မွန်ပြည်သက်ပါတီဟာ MCA လက်မှတ်ရေးထိုးထားတာကြောင့် UNFC ထဲမှာရှိနေရင်စီကံတိုင်းလိုက်နာဆောင်ရွက်ဖို့ခက်ခဲလာနေတဲ့အနေအထားကြောင့်နှုတ်ထွက်တယ်လို့ဆိုပါရယ်။ထိုင်းချေဆိုင် VUE သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
။မွန်ပြည်သက်ပါတီဟာညီညွတ်သောတိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီ UNFC တပ်ပေါင်းစုကနေနှုတ်ဆက်တော့မယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထွန်းမွန်ကမွန်ပါနာနဲ့ခုလိုပြောကြားခဲ့ပါရယ်။
ဘူရေကုံရမ်ကုံဒီဘူကဖြစ်နေပုံကနိုးမောင်ပုံကုံချက်ကျော်ဆက်စားပွဲစီဟံကိုပူတက်နုတပုံကုံနိုး
သူပြောသွားတာကတော့သူရဲ့ပိုးကုံဒီစီဝေးမှာစုံမြတ်ချက်ချထားတယ်ဆက်စားပွဲစီဖြစ်တာပါဝင်သွားမယ်တပ်ပေါင်းစုကလည်းနှုတ်ထွက်မယ် UNSC ညီလာခံကြရင်ကျွန်တော်တို့နှုတ်ဆက်ပြီးဆက်စားပွဲစီနေနေပတ်နေသွားမယ်အလုံးပြည်လဲဖို့ပေါ့ NCE ကိုလည်းကျွန်တော်တို့ရှောက်လှမ်းရမယ်အခုကျွန်တော်တို့လက်မှတ်ရေးသူပြတဲ့အနေအထားကြောင့်ပုံစံတစ်မျိုးနဲ့နေထိုင်တဲ့နယ်လို့ကျွန်တော်တို့ယူဆတယ်ဆိုပြီးပြောဆိုခဲ့တာပါ။မွန်ကြီးရဲ့ပါတီအနေနဲ့ UNSC တပ်ပေါင်းစုကနေဘာကြောင့်နှုတ်ဆက်ရလဲဆိုတာနဲ့ပတ်သက်လို့မွန်ကြီးရဲ့ပါတီအုပ်ဆာနဲ့တွေ့ဆုံမေးမြန်းခဲ့တဲ့မွန်သတင်းအေဂျင်စီအက်ဒီတာနိုင်ပညာအောင်ကအခုလိုပြောပါရယ်
။သူပြောတာက NCA ထုတ်ပြီးတဲ့အဖွဲ့တွေအနေနဲ့ NCA မပါတဲ့အတိုင်းကိုသူကလိုက်နာဆောင်ကြအောင် UNSC နေနဲ့ကြတော့ NCA မထုတ်ရသေးတဲ့အတွက်ကြောင့်ကဘာမှလည်းတောင်းခံမှုမလိုပါဘူးသူတို့အနေနဲ့ UNSC မှာပါနေတဲ့အတွက်ကြောင့်တော်တော်လေးကိုသက်သွားဖြစ်နေတယ်မလို့ရတိုင်းရလည်းသူ့အနေနဲ့ချက်တာပေါ့
လက်ရှိ UNSC ဖွဲ့အတွင်းမှာကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP နဲ့ ANC ရခိုင်မျိုးရကောင်စီတို့ဟာ ANC လက်မှတ်မရေးသူနိုင်တဲ့အခြေအနေကြောင့် ANC စာချုပ်ပါသဘောတူညီချက်အတိုင်းတာဝန်ခံရမှာဖြစ်တဲ့အတွက်မွန်ပြည်ပါတီအနေနဲ့တပ်ပေါင်းစုနဲ့ချိတ်ဆက်ဆံရွက်ရမှာချိတ်ချင်စရာတွေရှိလာလို့ UNSC ကလည်းနှုတ်ဆက်ရတယ်လို့ဥက္ကဋ္ဌနိုင်သုံးပုံကပြောပါတယ်။မွန်ပြည်ပါတီဟာ UNSC ဖွဲ့တွင်နှုတ်ဆက်ကြောင်းတင်ပြထားပြီးဖြစ်တယ်လို့လာမယ့် UNSC ဖွဲ့ညီလာခံမှာအတည်ပြုဆုံးဖြတ်သွားမှာဖြစ်ပါတယ်။မွန်ပြည်ပြည်ပါတီကမြန်မာဆိုရနဲ့ ICA ပြည်ရလက်မှတ်ရည်သူသားပြီးဖြစ်ပေမဲ့ငင်းချိုင်းရေးလုပ်ငန်းစဉ်ပိုင်းမှာတစ်ဆုတ်နေစေလို့နိုင်ထုံးမွန်ကနေမွန်ပါတာနဲ့အခုလိုဆက်ပြောပါတယ
်ပူရုံတမောကသောဘလောနရေဟပါကတမတော်တော်ရလာပါတော်ဟမလာတက်ချာရောတပနာငါနော်ဂိုရီနုမငါဒေကွာမကရောလေ
ကျွန်တော်တို့အနေနဲ့ငင်းချိုင်းရေးကိုအမှန်တကယ်လိုလားလို့ ICA လက်မှတ်ရည်သူခဲ့ပြီးပါပြီလက်မှတ်ထိုးပြီးတော့အာဏာတော်တော်ရှိတဲ့တမတော်နဲ့စကားပြောရပါတယ်အစိုးရကလည်းသူတို့တိုက်ပြီးတော့အမှတ်ပေးခြင်းပုံမပေါ်ဘူး။ဆိုလို့ရှိရင်တော့ကျွန်တော်တို့သက်ဖွဲ့တဲ့ခြေချခဲ့တဲ့ဇင်းနဘင်ဂိတ်လိုမျိုးကျွန်တော်တို့စီစစ်တပ်ပြန်အပ်ပေးရမယ့်ကိစ္စကမပြပြသေးဘူး။နောက်ပြီးတော့ GMCF လိုတိုင်းဒေသကြီးနဲ့ပြည်နယ်ပြည်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးကော်မတီတွေမှာမွန်ပြည်နယ်တနေရာပဲပေးထားတယ်။ကျွန်တော်တို့က၃နေရာရမှဆင်ပြေနိုင်မယ်။ဒါကိုကျွန်တော်တို့တာဝန်ယူနိုင်တယ်ပြောဆိုစားပြီးဆက်လက်ဆွေးနွေးနေတော့မယ်။ဒါပေမဲ့အခုတည်းတည်းကမပြေလည်သေးဘူး။အများအပြားတက်တဲ့ဆိုင်တဲ့ပိုင်းတွေမှာမပြေလဲတာသူ့ဘက်ကိုယ့်ဘက်အမြင်မတူတာလေးတွေပြောဆိုဆွေးနွေးနေရတော့မှာပဲဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာ ICA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်ပါတီကနေကျင်းပခဲ့တဲ့မော်မျိုးရနဲ့ခန်းနာမှာစည်ရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တမတော်ကလည်းတားဆီးခဲ့ပေမဲ့မွန်ပြည်ပါတီဘက်ကလက်မခံပဲကျင်းပခဲ့တာကြောင့်ကျိုင်းစိတ်ကြီးမြို့နယ်ဖျားတောင်ဂိတ်တပူစရာမြို့နယ်ဇင်းနဘင်ဂိတ်ရှာတဲ့မွန်ကောက်ခွန်ဂိတ်စခန်း၃ခုကိုဖေဖော်ဝါရီ14ရက်နေ့မှာတပ်မတော်ကလည်းတင်းစီခဲ့ပြီးနှစ်ဖက်ဆက်ဆံရေးတင်းမာလာခဲ့တဲ့အခြေအနေဖြစ်လာခဲ့ပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ပါတီကလည်းအုပ်ထားဖြစ်တာဝန်ယူနေတာပါ။မွန်ပြည်ပါတီအနေနဲ့ UNSC ဖွဲ့ကလည်းနှုတ်ဆက်သွားပုံမှာမွန်တရင်အေဂျင်စီအက်ဒီတာနိုင်ပညာအောင်ကအခုလိုအမြင်ရှိပါတယ
်။ NCA မဖြစ်ပေါ်ခင်မှာကြတော့ UNSC နဲ့ကြတော့သူကတော်တော်လေးကိုရေးပါတယ်နေရာကြောက်လာတာပေါ့။ဒါနဲ့ NCA လည်းဖြစ်သွားပြီးတော့ပြင်းပြင်းအပြောင်းတော့အဲ့လိုပါပဲ။
မွန်ပြည်ပြည်ပါတီကနေ UNSC ကနှုတ်ဆက်သွက်ပေါ်မှာဘယ်လိုသဘောထားရှိကြောင်း UNSC ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။မွန်ပြည်ပြည်ပါတီဟာဒေသလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးစီးခဲ့ပြီးဖြစ်သလို27ရာစုပင်လုံညီလာခံတတရကျင်းစည်းဝေးကိုလည်းတက်ရောက်ခဲ့ပါတယ်။မွန်ပြည်ပြည်ပါတီဟာ SC လက်မှတ်ရည်သူတဲ့ဖွဲ့တွေနဲ့စုဖွဲ့ထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့ငင်းချင်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ထဲဝင်ရောက်ရေးကိစ္စကို UNSC အဖွဲ့ကနှုတ်ဆက်ပြီးမှဆက်လက်ကောင်တယ်ပေါ်သွားမှာဖြစ်တယ်လို့ပါတီတာဝန်ရှိသူတို့ကပြောပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီး American နိုင်ငံဆိုင်ရာထိကမ်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတ Donald Trump က American ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုလိုက်တဲ့တမျိုးကျဝါဒီပြည်အောင်စုအယူခံတရားရုံးတရားသူကြီး Brett Kavanaugh ကိုအတီးပြုရေးအထက်လွှတ်တော်ကြားနာပွဲပထမနေ့ကိုမနေ့ဗုဒ္ဓဟူးနေ့ကကျင်းပခဲ့ရမှာကန့်ကွက်ဆန္ဒပြသူတွေနဲ့ပါတီဆွဲအရသဘောထားကွဲလွဲမှုတွေနဲ့ရုံးရင်းဆန့်ခတ်ဖြစ်ခဲ့ပါတယ်လူနည်းစုဒီမိုကရက်တစ်အမတ်တွေကဒီကြားနာပွဲကိုဆိုင်းငံ့ဖို့ထပ်ခါတလဲလဲစူးစမ်းခဲ့ကြပေမဲ့လူများစု Republican အမတ်တွေကတော့ကြားနာပွဲဆက်လုပ်ဖို့စိတ်ပိုင်းဖြတ်ထားကြပါတယ်။ VOA သတင်းတောက် Michael Bowman ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ
်။ဆန္ဒပြသူတွေအော်ဟစ်ကန့်ကွက်တန်တွေကြားကနေအထက်လွှတ်တော်အမတ်အချင်းချင်းအပြန်အလှန်ပြောဆိုနေကြပြီးခမ်းမတွင်အခြေအနေကဆူညံနေပါတော့တယ
် Mr. Chairman I think
ဥက္ကဋ္ဌကြီးခင်ဗျာလောက်ဆူညံနေအောင်လုပ်နေတဲ့လူတွေကိုခမ်းမအပြင်ကိုထုတ်ပြစ်တင်တယ်လို့အထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Orrin Hatch ကပြောဆိုလိုက်တာပါတချို့ကလည်းဒီအဖြစ်အပျက်ကိုအံ့အားသင့်စွာကြည်နေကြပုံရပြီးတော့အထက်လွှတ်တော်တရားရေးရာကော်မတီဝင်ဒီမိုကရက်အမတ်ပက်ထရစ်လီဟီကတော့
Is Alice in Wonderland.
Alice in Wonderland အံ့အားသင့်စရာကောင်းတဲ့မကြုံဘူးတဲ့အဖြစ်ကလေးပုံမြင်တဲ့ကလို့ဖြစ်နေပြီလို့တင်စားလိုက်တာပါထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် John Cornyn ကလည်းအခုလိုမှတ်ချက်ချပါတယ
် Basically ဘ ਹੁ တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုတဲ့ကြားနာပွဲတွေမှာဒီလိုမျိုးဖြစ်တာပထမဆုံးပါပဲအခြေခံအားဖြင့်တော့လူရန်ကားတွေချဲလဲတာကိုခံလိုက်ရတာပေါ့ဗျာ
Mr. Kavanaugh ဟာသမ္မတ Trump ရွေးချယ်တဲ့ဒုတိယမြောက်ဘ ਹੁ တရားရုံးချုပ်တရားသူကြီးဖြစ်ပါတယ်သူ့ကိုအဆိုပြုချက်အတည်ပြုခဲ့မယ်ဆိုရင်တော့ဗဟိုတရားရုံးချုပ်မှာဆယ်စုနှစ်တွေနဲ့ချီးပြီးတမျိုးကြာရှေးယူဆဲဝါဒီတွေအများစုပို့ပြီးအခြေခံသွားတော့မှာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရက်တွေကအတည်မပြုနိုင်အောင်ပိတ်ဆို့ဖို့ကြိုးစားနေကြပြီမဲ့လို့မဲအရေးအတွက်ကအနည်းစုဖြစ်နေတာကြောင့်နှောက်နှေးအောင်သာအားထုတ်နေကြတာဖြစ်ပါတယ်။သမ္မတ George W. Bush လက်ထက်ကအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မ မစ္စတာကေဗန်နော့ရဲ့အလုံနဲ့သက်ဆိုင်တဲ့စာရွက်စာတမ်းအမြောက်အများကိုအင်ဂျူရောကမထုတ်ပြန်ဘဲထိမ့်သိမ်းထားတယ်လို့ဒီမိုကရက်တွေကစွပ်စွဲနေတာနဲ့ပတ်သက်လို့ထက်လွတ်တော်တရားရေးကော်မတီဝင်ဒီမိုကရက်လွတ်တော်အမတ်ရစ်ချတ်ဘလူးမင်တော့ကအခုလိုပြောပါတယ်
What is the administration
American လူတွေကိုချပြဖို့အစိုးရကဘာကိုကြောက်နေတာလဲသူတို့ဘာကိုဖုံးထားဖို့စ조사နေကြတာလဲလို့ပြောဆိုသွားတာပါအထက်လွှတ်တော်တရားရေးရာကော်မတီဝင်ဒီမိုကရက်အထက်လွှတ်တော်အမတ်ပက်ထရစ်လီဟီကလည်းအခုလိုဆိုပါတယ
် This is the most incomplete
ဘဟုတရားရုံးချုပ်တရားသူကြီးအတီးပြုတဲ့ကြားနာပွဲတွေထဲမှာဒီကြားနာပွဲလောက်မပြည့်စုံတာပါတီဇွဲကြီးတာပွင့်လင်းမြင့်တာမှုမရှိဆုံးနဲ့အကဲဖြားတဲ့ဖြစ်ကိုမကြုံဘူးပါဘူးဗျာ
အထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Chuck Grassley ကလည်းအခုလိုတုံ့ပြန်လိုက်ပါတယ
် Senators have more documents
ထက်လွှတ်တော်သမိုင်းမှာအစိုးရခံရသူတွေအလုံးတင်ပြတဲ့အထောက်အထားတွေတက်တောင်မှတရားသူကြီး Kavanaugh အတွက်စာရွက်စာတမ်းအများကြီးတင်ပြစီလိုတဲ့သဘောပါပဲလို့ပြောဆိုသွားတာပါအထက်လွှတ်တော်တရားရေးရာကော်မတီဝင် Republican လွှတ်တော်အမတ် Ted Cruz ကတော့
I believe this fight is nothing more.
ကိုယ်တော်ပြန်လည်ထုတ်နေကြတာတကယ်လို့ကျွန်တော်တို့ရဲ့ဒီမိုကရက်လွှတ်တော်ကော်မတီက2016သမရယူကော့ဘွေးကပြောင်းဝင်မှုဆိုတဲ့အဖြစ်အရအနေနဲ့အများစုသူတို့စူးစမ်းနေကြတာပ
ါ Mr. Kavanaugh ကတော့သူ့အလှည့်မရောက်ခင်နိုင်ရည်နဲ့ချီစောင့်ဆိုင်ခဲ့ရပြီးအခုလိုထွက်ဆိုသွားပါတယ်
My judicial philosophy is straightforward.
ကျွန်တော်ရဲ့တရားစီရင်ယူဆကတော့ဖြောင့်မတ်မှုပါပဲတရားသူကြီးတယောက်အနေနဲ့လွတ်လပ်စွာစီရင်ရမယ်ဥပဒေကိုကျေညပ်ရမယ်ဥပဒေပြုတ်ရတာမဟုတ်ပါဘူ
း American ဘိုးတရားရုံးချုပ်မှာတမျိုးကြဝါဒီတွေကြီးပဲအများစုဖြစ်သွားခဲ့မယ်ဆိုရင်အမျိုးသမီးတွေနဲ့လူနည်းစုတွေရဲ့အခွင့်အရေးကိုချိမ့်ချောက်နိုင်တဲ့အတွက်ဒီမိုကရက်တွေကစိုးရိမ်နေကြတာဖြစ်ပါတယ် Mr. Kavanaugh ဟာသမ္မတ Trump နဲ့ပုံကိုရေးအရာရင်းနှီးမှုရှိတာကြောင့်သူ့ကိုယ်သာအတည်ပြုခဲ့မယ်ဆိုရင်သမ္မတအပေါ်အထူးစုံစမ်းစစ်ဆေးရေးမှာဗက်လိုက်မှုဖြစ်နိုင်တာကိုလည်းစိုးရိမ်နေကြတာဖြစ်ပါတယ် Republican အမတ်တွေကတော့ Mr. Kavanaugh ဟာဥပဒေရေးရာမှာနှံ့ဆက်ဘူးတုဒ္ဒကျေဝသူဖြစ်ပြီးတော့တရားစီရင်ရေးအရေးအချင်းတွေဟာမေးခွန်းထုတ်เสียမလို့လောက်အောင်ပြည်စုံကောင်းမွန်တယ်လို့ထောက်ခံနေကြတာဖြစ်ပါတယ်ရှင်
Talking Sewin ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းရဲ့နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 933ကားတို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်ခုတော့ဂျန်နေတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။ American တရားရုံးချုပ်တရားသူကြီးဖြစ်ဆွေးပြခံထားတဲ့တရားသူကြီး Brett Kavanaugh အတည်ပြုခံရနိုင်ရေးမနေ့ကတက်လက်တော်တရားရေးကော်မတီရှေ့မှောက်ကျန်းနာပွဲမှာမိန့်ခွန်းနေနဲ့ရင်ဆိုင်ရပါတယ်။ Kavanaugh ကတော့တရားသူကြီးတွေကဥပဒေကိုအတိတ်ပဲဖွင့်ဆိုရမယ်တာဝန်သာရှိပြီးဥပဒေပြုဖို့မဟုတ်တဲ့အကြောင်းသူတရားရေးနဲ့ပတ်သက်တဲ့ယုံကြည်ချက်တွေကိုပြောဆိုသွားခဲ့တာပါ။ရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတွေကိုပြီးခဲ့တဲ့မလတည်းမှာတော့အစစ်ခတ်တပ်ဖြတ်ဖို့ကြံစည်ရမှာပါဝင်သူဖြစ်ရုရှားနိုင်ငံသားနှစ်ယောက်ကိုရုရှားဆွေးနွေးရှင်တွေကတရားစွဲလိုက်ပါတယ်ရုရှားနိုင်ငံသားတွေဖြစ်တဲ့ Alexander Petrov နဲ့ Ruslan Boshevov တို့ဟာရုရှားထောင်လိုင်းရောင်းတဲ့သမီးဖြစ်သူတို့အပြင်အစစ်တင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တို့ကိုတပ်ဖြတ်ဖို့ကြံစည်မှုတာဝန်လည်းအသုံးပြုမှုတားမြစ်တဲ့ဥပဒေကိုချိုးဖောက်မှုတွေအတွက်အရေးယူဖို့လုံလောက်တဲ့တက်တွေထောက်ထားတဲ့ရရှိထားကြောင်းလည်းရုရှားဆွေးနွေးရှင်တွေကပြောဆိုခဲ့တာပါအမေရိကန်ပြည်သူ့မှာလွတ်တော်ယူကောက်ပွဲကိုကျင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာပဲဆာဗာလူညိုရင်းနဲ့ပတ်သက်လို့အင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်ကြတဲ့ Twitter နဲ့ Facebook မှာဆောင်ရွက်ရှိရှိဒီနေ့လွတ်တော်မှာမင်းမြန်ခံရမှာဖြစ်ပါတယ်။ထို့လို့တော့ထောက်လိုင်းကော်မတီရှေ့မှောက်ကျန်းနာဝတ်တွေမှာတော့ Twitter မှာဆောင်ရွက်ရှိချုပ် Jack Dorsey နဲ့ Facebook က Sherry Sandberg တို့ထွက်ဆိုကြမှာပါ။ရိုက်တာသတင်းဌာနကမြန်မာသတင်းသမားများကို2009နှစ်စီအပြစ်ပေးလိုက်တဲ့တရားဥစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လုပ်ပေးဖို့အမေရိကန်ဒုသမမိုက်ပက်ဆာတိုက်တွန်းလိုက်ပါတယ်။ဒါနဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာထောင်နဲ့ပြစ်ပေးရမယ့်သူတွေမဟုတ်ဘဲလူ့ခွင့်ရေးချုပ်ဖောက်မှုတွေနဲ့အစုလိုက်ပြုံးတဲ့တပ်ဖြတ်မှုတွေကိုပေါ်ထွက်ဖို့ကြိုးပမ်းသူတွေဖြစ်ကွန်ပျူတာထိုက်သူတွေဖြစ်ကြောင်းလည်းဒုသမကပြောဆိုလိုက်တာပါ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကအမတ်တင်ကြီးထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. Thank you.